ိုင်းဝန်ကြီးချုပ်အနေနဲ့တွတ်တော်မှမဲခွဲဆုံးဖြတ်ခဲ့တဲ့သူ့အပေါ်ယုံကြည်မရှိဆိုဖို့နိုင်ရခဲ့ပေမဲ့သူနှုတ်ထွက်ရေးတောင်းဆိုဆန္ဒပြပွဲတွေကတော့ဆက်ဖြစ်နေပါတယ်။ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးအောင်ပရယုချန်တို့ချောက်ကိုဖြုတ်ချမဲ့အဆိုကိုထောက်ခံမဲ့180မဲပဲရခဲ့ပြီးကောက်ွက်မဲက264မဲရခဲ့တာကြောင့်ဝန်ကြီးချုပ်အနေနဲ့ယာရုလက်လွတ်မဲ့ရေးတတိယအကြိမ်တော်နိုင်ခဲ့တာပါ။ဒါပေမဲ့လည်းတွတ်တော်ပြင်ပမှာတော့မနစ်သေးကစခဲ့တဲ့ဝန်ကြီးချုပ်နှုတ်ထွက်ပြီးတောင်းဆိုဆန္ဒပြသူတွေအနေနဲ့ဒီကနေ့နောက်ပိုင်းမှာလည်းနောက်ထပ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။2024ခုနှစ်မှာဦးဆောင်အောင်အောင်တင်ခဲ့ပြီးစိတ်တက်ဖွဲ့စည်းပုံတင်တဲ့2029ရွေးကောက်ပွဲကနေတစဉ်တက်လာတဲ့ဝန်ကြီးချုပ်ပရယုတ်အနေနဲ့ကိုဗစ်ကာကွယ်ဆေးဂျုံလုံးလောက်အခြေအနေမြင်ပြင်ဆန်နိုင်ခဲ့တဲ့အပေါ်ဝေဖန်မှုတွေမြင့်တက်လာချိန်မှာဒီဆန္ဒပြပွဲတွေလည်းမကြာခင်သတင်းပတ်တွေအတွင်းအချိန်မြင့်လာနေပါတယ်။ဝန်ကြီးချုပ်ပရယုတ်ရဲ့ကိုဗစ်ကာရောဂါရေးပြင်းစီးပွားရေးကန့်တွယ်မှုမြန်ပြင်းတဲ့အပေါ်တို့တော်မှတ်တွေကအယုံကြည်မရှိအစိုးတင်သွင်းခဲ့ဒီမှာလဲစစ်တပ်ကျွရုံးနောက်ခံပေးထားတဲ့ပါတီအနေနဲ့သူ့ကိုဖြုတ်ချဖို့ပြင်နေတယ်ဆိုပြီးအတိမပြုနိုင်တဲ့သတင်းတွေထွက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအာနာတိန်ကောင်းဆောင်ဟောင်းပရယုတ်ကတော့အာနာကိုကောင်းကောင်းဆက်ထိန်းထားဖို့ယုံကြည်မှုတွေနေ့စဉ်တိုးလာနေတယ်လို့လွတ်တော်ရင်တိုက်ပွဲအဆုံးဖြတ်မတိုင်ခင်လွတ်တော်အရောက်မှာပဲပြောခဲ့ပါသေးတယ်ခင်ဗျာ။